တာရှင်များရှင်အမေရိကန်ထက်လွတ်တော်ရီပက်ဘလစ်ကန်အမတ်တဦးကသမ္မတဘုရှ်အစိုးရအနေနဲ့အီရန်ရဲ့နျူကလ িয়ার အကြမ်းကြီးမှုနဲ့ပတ်သက်ပြီးတိုက်ရိုက်ဆွေးနွေးတင်တယ်လို့ပြောဆိုလိုက်ပါတယ်။ VOA ရဲ့အင်ဖြူသတင်းတောက်ပေါ်လာဝီလ်ဆင်ပေးပို့ထားတဲ့သတင်းဆောင်မကိုဒခင်ဆွေးဝင်းကဆက်ပြီးတော့တင်ပြပေးပါလားရှင်
။ဟုတ်ကဲ့ရှင်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌ Republican အထက်လွှတ်တော်မှ Richard Luga ကအီရန်နဲ့တိုက်ရိုက်ဆွေးနွေးပြောဆိုခြင်းဖြင့်အထောက်အကူဖြစ်စေလိမ့်မယ်လို့ပြောဆိုလိုက်ပါတယ်။ ABC ရုပ်မြင်သံကြား This Week ဆိုတဲ့အစီအစဉ်မှာအီရန်ပေါ်ဖိအားပေးရာမှာအကောင်းဆုံးနည်းလမ်းကတော့ရုရှားနဲ့တရုတ်နိုင်ငံတို့နဲ့တိုက်ရိုက်ပြောဆိုဖို့လိုအပ်ပါတယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နေဖြစ်ပြီးဗီတိုအာဏာသုံးနိုင်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကအီရန်ပေါ်တားဆီးပိတ်ဆို့မှုတွေနဲ့အရေးယူဖို့စိတ်မပါဘူးဆိုတာကိုပြက်ပြက်သားသားပြသခဲ့ကြပြီးပါပြီ။ဒီအချိန်မှာတော့တားဆီးပိတ်ဆို့မှုတွေနဲ့အရေးယူတာကိုအသာပေးဖယ်ထားပြီးတန်တမာရေးအရာဖိဖီစီစီစူးစမ်းတာအကောင်းဆုံးပါပဲလို့မစ္စတာလူဂါကအခုလိုပြောပါတယ်
။ I believe for the moment that we ought to cool this one too. The rhetoric has been pretty hot and heavy with the
ခုချိန်မှာကျွန်တော်ယုံကြည်တာကတော့ဒီတစ်ခုပေါ်မှာလည်းပဲကျွန်တော်တို့အေးဆေးတည်ငြိမ်ရမယ်ဆိုတာပါပဲ။အီရန်သမ္မတရဲ့ရုပ်မြင်သံကြားမင်းကွန်းကအတော်လေးကိုပူလောင်ပြင်းထန်လွန်းနေ။တပ်တမန်တွေဟာတိုးတက်မှုအဲ့လောက်ရအောင်လုပ်နိုင်မှုမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်အတိုးတက်မှုတွေပိုရအောင်ကျွန်တော်တို့လုပ်ဖို့လိုအပ်ပါတယ်။
သမ္မတဘုရ်အစိုးရကအီရန်နိုင်ငံနျူကလ িয়ার အစီအစဉ်အရေးနိုင်ငံပေါင်းစုံပါဝင်ပြီးအဖြေရှာတဲ့နည်းနဲ့ချင်းကပ်တာအကောင်းဆုံးဆိုတာကိုဆက်လက်ခံယူထားစေဖြစ်ပါတယ်။ဥရောပသုံးနိုင်ငံဖြစ်တဲ့ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကဥဆောင်ဆေးဆံညှိနှိုင်းခဲ့ကြပြီး IAEA နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ကအရေးယူဖို့တိုက်တွန်းခဲ့ပါတယ်။သမ္မတဘုရ်ရဲ့ဒီမဟာဗျူဟာချင်းကပ်ပုံကိုအခိုင်အမာထောက်ခံသူကတော့အထက်လွှတ်တော်အမတ်မစ်မကော်နယ်ပါပဲ
When the president went into Iraq they accused him of being too unilateral and now he's applying a multilateral
သမ္မတကဣရတ်ကိုတိုက်ဖို့ဆုံးဖြတ်ခဲ့တော့ကတော့တိတ်ပြီးတကူတော်လုံလုံးနဲ့လို့သူတို့ကသမ္မတကိုဝေဖန်တယ်ခုကြတော့အီရန်ကိစ္စမှာအားလုံးပါဝင်တဲ့လှုပ်ဆောင်မှုနည်းလမ်းနဲ့သမ္မတကချင်းကပ်နေတဲ့အခါကျတော့တကူတော်လုံရမယ်လို့သူတို့ကပြောပြန်တယ်အီရန်ရဲ့နျူကလ িয়ার ပြဿနာအကျအတဲအတွက်တကူတော်လုံးဆောင်နိုင်တဲ့အခြေရှိရဲ့လို့ဘယ်သူကမှအလေးနဲ့မထင်ပါဘူး
။တော်တော်ရှင်များရှင်သမ္မတဘုရှ်ကအီရန်နိုင်ငံနျူကလ িয়ার ရေးကိုတန်တမာရေးအရာဖြေရှင်းလို့ဆဲဖြစ်ပေးမယ်လို့စစ်ရေးအရာအရေးယူမဲ့လမ်းကိုတော့ဖွင့်ထားဆဲဖြစ်တယ်လို့ဆိုပါရယ်။အီရန်ကတော့သူ့ရဲ့နျူကလ িয়ার အစီအစဉ်ဟာအရက်သုံးတက်တက်သားဖြစ်ပြီးလျှက်စစ်ဓာတ်အားထုတ်လုပ်ဖို့သာရည်ရွယ်တယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေကတော့အရက်သုံးဆိုတာအပေါ်ယံဟန်ပြသဘောသာဖြစ်ပြီးတကယ့်လက်တွေမှာတော့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြံစည်နေတယ်လို့စွပ်စွဲနေကြတာဖြစ်ပါရယ်ရှင်။